ရှမ်းပြည်နယ်ရှေးမြောက်ပိုင်းကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဖေဖော်ဝါရီလ9ရက်နေ့ကနေဒီနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်တပ်တွေအကြမ်းဆုံးတွေရှိခဲ့တယ်လို့ဒေသခံပြည်သူတွေကလည်းနေအိမ်တွေကိုစွန့်ခွာပြီးထွက်ပြေးနေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လာခဲ့တာနဲ့အတူပြည်သူတွေရဲ့လုံခြုံရေးနဲ့နိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုလည်းထိခိုက်လာနိုင်တဲ့အခြေအနေထိပေါ်ပေါက်လာခဲ့တဲ့အတွက်အစိုးရကအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးဟန်ရွှေကအခုလိုတုံ့သက်ပါတယ်
။ကျွန်တော်တို့မြင်တာကတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ကိုယ့်နိုင်ငံရဲ့ချုပ်ချာအာဏာနဲ့ကိုယ့်နယ်မြေတည်ထောင်မှုကိုကာကွယ်ဆောင်ရွက်အောင်ပဲတာဝန်ရှိပါတယ်။ဒါလည်းပဲဖွဲ့စည်းပုံအခြေခံဥပဒေမှာပြီးထားတဲ့တာဝန်ပါပဲ။သူတို့ဒေသကလည်းကျွန်တော်တို့နိုင်ငံရဲ့ချုပ်ချာအာဏာနဲ့နယ်မြေထဲမှာပါနေတာ哦။နော်ကိုရိုနီကလည်းသူ့တမန်ကြောင်းကသိကောင်းတာမှမဟုတ်ပဲပုံညော့ရှင့်ဒီမှာလာပြီးတော့မျိုးရည်ဆေးဝါးနဲ့စပြီးတော့အခြေချတာဒီဖွဲ့တွေပဲ哦။နော်အဲ့တော့ရမလို့အဲ့မှာနေတဲ့ကျွန်တော်တိုင်းရင်းသားပြည်သူတွေကဒီကနေ့ဒီမွေးဆေးဝါးနဲ့ပတ်သက်လို့ဟာဒီတန်ကိုပြည်သူတွေအများကြီးခံနေရတယ်။မွေးဆေးဝါးတန်ခံရတယ်မဟုတ်ဘူး။အခုတခါကွနလက်နက်ကိုင်ပတ်သက်လို့ဖြစ်လာတဲ့အခါကျတော့လေတိုက်ပွဲတွေမှာအဲ့မှာရှိတဲ့နယ်မြေဒေသကကျွန်တော်တိုင်းရင်းသားတွေအများကြီးဒုက္ခရောက်ပြီးခံနေရတဲ့အခြေအနေရှိပါတယ်။ရှို့နေမှာကောအဲ့ဒေသရဲ့ဖုံမျိုးတွတ်တက်မှုကအများကြီးကျွန်တော်တို့ထိခိုက်တဲ့အခြေအနေရှိပါတယ်။အခုဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာဒီမိုကရေစီအတွင်းကူပေါင်းမှုလုပ်ငန်းနဲ့လုပ်နေတဲ့နေရာမှာဒါနဲ့ဆက်ညင်ပဲဖြစ်တဲ့စစ်အုပ်ချုပ်ရေးဒါရေးပေါ်အခြေအနေကြီးညာတဲ့ဒီဟာဒီ ठी ပါပြောင်းလဲသွားတဲ့ဟာအများကြီးကျွန်တော်တို့ဒီ reset back ပေါ့လေဖြစ်သွားတဲ့အခြေအနေမျိုးကျွန်တော်တို့ရှိပါတယ်။ဒါဟာလည်းပဲကြည့်မယ်ဆိုလို့ရှိရင်ဥပုံကြားရှင်တို့ရဲ့လှုပ်ရပုံမှာအများကြီးမူတည်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးဟန်ရွှေပြောသွားတာပါ။ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးနေဟန်တာကဒီပြည်ပခတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းစေလိုတယ်လို့သူရဲ့အမြင်ကိုပြောပါတယ်
။ကိုကံဖွဲ့ဆိုတာကကိုကျွန်တော်တိုင်းရင်းသားတမျိုးပဲလေသူတို့ကတော့ဒီအစိုးရဘက်ကကိုပိုင်အုပ်ချုပ်ရေးဒေသအနေနဲ့တော့တတ်မှတ်ထားတာပဲမလားနောက်ပြီးတော့ဒီ88နောက်ပိုင်းပြစ်ခတ်ရဆက်ရေးမှာကိုကအဖွဲ့ကအစအဦးဆုံးအစိုးရနဲ့ပြစ်ခတ်ရဆက်ထားတဲ့အဖွဲ့ဖြစ်တယ်အဲ့ဒီတုန်းကတော့အစိုးရဘက်ကတော့တော်တော်လေးကိုဦးစားပေးပြီးတော့ဆက်ဆံခဲ့တာလေနော်အဲ့ဒီနောက်ပိုင်းမှာ2009မှာသူတို့ကိုနေကြဆောက်တတ်ပေါ့လေအဲ့လိုလှုပ်ခိုင်းတော့သူတို့ကလက်မခံတော့သူတို့ကိုလက်နက်ကင်နီးနဲ့ဖြည့်ရှင်းခဲ့တယ်အဲ့မှာသူတို့ကတော့လောလောဆယ်သူတို့လူတွေမြင်နေကွဲနေတာရှိတော့သူတို့ကခံလိုက်ရတာပေါ့လေအဲ့တော့ကနေ့အနေထားမှာသူတို့ကတော့ပြန်လဲစူးစောင်းလို့ရတဲ့အနေထားမှာသူတို့နေရာကိုသူတို့ပြန်ဝင်ထိနိုင်ဖို့ပေါ့နော်သူတို့နေရာကိုသူတို့ပြန်ဝင်ယူတာပဲအဲ့လိုအငြင်းတော့မြင်တယ်ဒါပေမဲ့တစ်ဖက်ကကြည့်ရင်ဘာပဲဖြစ်ဖြစ်လေဒါတော့ဒီလက်နက်ကင်နီးနဲ့ရှင်းရှင်းလို့ရတဲ့ကိစ္စမျိုးမဟုတ်ဘူးလို့အငြေလို့မြင်တယ်။အရင်ကတလောက်ဟိုအပြတ်တိုက်ခဲ့တဲ့ကိစ္စတော့အခုကတော့ပြန်ပေါ်လာသေးတယ်။အခုလည်းဒီအပြတ်တိုက်တဲ့နည်းကိုပဲဆက်သုံးမယ်ဆိုတော့ဒီပြဿနာအပြည့်လည်းမမဟုတ်ဘူးလို့အငြေလို့မြင်တယ်။အဲဒါအတတ်နိုင်ဆုံးကတော့အငြေလို့အကြံပေးချင်တာတော့စိတ်ရှိရှိထားပြီးတော့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းစေချင်တယ်လို့နော်
။ဒီနေ့ကာလဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာတနင်္ဂနွေလုံးပြစ်ခတ်ရဆဲရေးသဘောတူညီချက်ရဖို့ကြိုးပမ်းနေတဲ့ကာလဖြစ်တဲ့အတွက်ငင်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ရခိုင်တိုင်းရင်းသားခေါင်းဆောင်ဦးအေးတောင်က
ဒီနေ့ကာလမှာကျွန်တော်တို့ကပြစ်ခတ်ရဆဲဖို့ငင်းချမ်းရေးရယူဖို့အတွက်စိုးရိမ်မှုတွေနိုင်တဲ့နည်းနဲ့ဖြည့်ရှင်းနေတာပါ။ဒီလိုရောက်ခိုင်မှာဖြစ်တဲ့လက်နက်ကိုင်ပြစ်ပတ်ခါကြောင့်စိုးရိမ်ပြစ်ပတ်ခါကြောင့်ကျွန်တော်တို့ရဲ့တွေ့ဆုံဆွေးနွေးပွဲဟုတ်ဒီကိလာမှာကိုစိုးရိမ်ပါတယ်။ဒီတော့လောက်ကင်မှာကိုကမှလာမကညီမလေးကအချမ်းဖြစ်နေတဲ့ဤစီလက်နက်ကန်တိတကကိုမဆိုဤစီစီတင်မမှုကိုမဆိုအများဆုံးပြတ်ဆဲပြီးတော့ဆွေးနွေးကြီးနိုင်အဖြေရှာဖို့ဒါတည်း CCTV နဲ့ UPW စီကိုဆွေးနွေးဝယ်ရည်ရတန်းနေတာကိုလည်းတိုက်ပြီးအတွက်ဒီထောင်စုအတွက်ဒါမဖြစ်သေးဘူးအများဆုံးပြန်လဲဆွေးနွေးကြီးနိုင်ပြီးတော့အများဆုံးအဖြစ်ခရစေလက်မှတ်တို့ဖို့အဲ့ဒီကနေနိုင်ငံရေးဆွေးနွေးပွဲကိုအများဆုံးလုပ်ဖို့အတွက်တိုက်တွန်းတဲ့အကြောင်းကိုပြောကြလိုပါတယ်။
တနင်္ဂနွေလုံးအဖြစ်ခရစေညှိနှိုင်းမှုအဖွဲ့ NCCT ရဲ့ခေါင်းဆောင်လည်းဖြစ် UNFC ရဲ့ခေါင်းဆောင်တူလည်းဖြစ်တဲ့ဦးနိုင်ဟန်တာကအစိုးရတပ်ဖွဲ့ဟာတခြားတိုင်းရင်းသားတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေတာဒီအကြောင်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာနှောက်နှေးကြံ့ကြာမှုတွေရှိနိုင်တယ်လို့ပြောပါတယ်
။အခုကတော့ကိုကတပ်ဖွဲ့တဲ့ကိုတိုက်နေတာမဟုတ်ဘူးလေ။အင်္ဂလိုNCCT ဒါမဟုတ် UNFC တဲကနော်တခင်ကလည်းတိုက်နေတာပဲပြောမယ်ဆိုရင်နော်ဟိုပလောင်ကလည်းတိုက်နေတာပါပဲအဲ့ဒီတော့အခုကိုကန့်ကိုတစ်ဖက်ထပ်တိုက်တယ်ဆိုတော့ဟိုပြောမယ်ဆိုတော့ဒီလိုတိုက်တာတော့တိတ်ထူးဆန်းတဲ့ကိစ္စတော့မဟုတ်ဘူးပေါ့ဒါပေမဲ့အဖွဲ့ရေတွက်တယ်များလာရင်ဒီလိုနည်းနဲ့ပဲဆက်ဖြည့်ရှင်းနေရင်ဒီပြဿနာကတော့လွယ်လွယ်နဲ့အေးချနိုင်မှာမဟုတ်ဘူးလို့အင်္ဂလိုမြင်တယ်ယုံကြည်မှုတွေရော့ကြပြီးတော့ဒါရှည်ဝေးသွားနိုင်တယ်လေ ဒါလိုပဲဒီစီရင်နဲ့ဥစားပြီးတော့ဖြည့်ရှင်းနေတော့ဒီကိစ္စတော့ရှင်းဝေးသွားနိုင်တယ်လို့အင်္ဂါတော့အဲ့လိုမြင်နေ
ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကကိုကန့်ဒေသမှာအစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေနဲ့ဒီတိုက်ပွဲတွေကြောင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်မှာကိုစိုးရိမ်မှုတွေပေါ်တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်တွေကိုတင်ပြပေးခဲ့တာပါရှင်။